โอเคทุกคู่เสียวันดีดรตะเทยครับเนี่ยเราเมียนมาနိုင်ငံမှာစစ်မှုထမ်းဥပဒေထွက်လာပြီးလူများစိုးရိမ်ထိုင်လန့်စိတ်ဒဏ်ရာဖြစ်ရတာအတွက်ကြိုသိဖို့လက္ခဏာတွေနဲ့ကင်တွယ်သင့်ဖို့အဆင့်တချို့ကိုပြောပြီးမှဒီဖြည့်ရှင်းဖို့ကုထုံးရဲ့အဆင့်3ဖြစ်တဲ့အဖြေရွေးစရာရှာတာကိုဆက်ပြောပြပေးပါလားဆရာကြီ
းအဲ့ solution 1နဲ့3လေးကိုတည်တည်ချာချာရှာလာဟုံးလို့ထိုင်စဉ်းစားပြီးတော့မှအဲ့ဒီမှာ pros and cons ဆိုတာအားသာချက်တွေဒီအားနည်းချက်တွေကောင်းကျိုးဆိုးကျိုးတွေကိုစဉ်းစားတယ်ဥပမာဗျာလွယ်လွယ်နဲ့ကြည့်လိုက်ရင်တော့တချို့ဆိုရင်တော့ဟဲ့လားမိရှင်လေးပြောတယ်ဟာကျွန်တော်တို့ငွေတို့ကင်ဆောင်မယ်ဟုတ်ပြီဖမ်းလာဖမ်းရင်ပေးလိုက်မယ်โอเคခဏတော့လွတ်သွားမှာပေါ့နောက်ထပ်3ပတ်လောက်နေတော့လမ်းဘေးမှာဆွဲသွားရင်လည်းဘယ်လိုလုပ်မလဲဆိုတော့ထပ်ပေးလိုက်မယ်အဲထပ်ပေးလိုက်ပြီးတော့ဒီမှာနောက်စာထွက်လာလို့ပေးလို့မရတော့တတိယကြီးကပါသွားရင်လည်းပါသွားမှာပေါ့ဆိုတော့ငွေတို့ကင်ပြီးတော့စောင့်မယ်ဆိုတဲ့ဟာလေ 100% solution တော့မဟုတ်ဘူးနံပါတ်1ကတော့ဆေးလက်မှရှာမယ်နေမကောင်းလုပ်မယ်ဒါမှမဟုတ်နေမကောင်းခြေအောင်စောင့်မယ်အမလီမသေးကြဘူးနော်ထောင်သွင်းနေကြသွားနိုင်တယ်ဒီဥပဒေကဆိုတော့အဲ့ဒါလေပြဿနာရှိတယ်အဲ့တတိယကတော့ကျွန်တော်ဒီအဆက်အသွယ်တွေရဆိုရင်တော့ဘုံကြီးဝတ်သွားမယ်ကလေးကိုဘုံကြီးဝတ်ပေးလိုက်မယ်ဆိုတော့ဒီကလေးဘယ်လောက်ကြာကြာဝတ်နိုင်မလဲနောက်တန်ခါလက်မှတ်ဆိုတာရှိသေးတယ်အဲ့လက်မှတ်ကိုရပါမလားမသိဘူးလေဆိုတော့အဲ့ဒါလေလေ့လာရမယ်နော
်ဟုတ်ကဲ့နောက်ထပ်ရောဆရာကြီ
းအဲ့နောက်ဒီဥပဒေကိုကစားတဲ့နေရာနေလည်းရှိသေးတယ်ဗျဥပမာ MSC တက်ပြီးတော့ចောင်းသားပြန်လုံးမလားဒါဆိုလွတ်သွားမလားတခါလေအလုတ်မြန်မြန်ရှောက်ပြီးတော့မှရုံးတရုံးမှဝင်လို့လိုက်မလားလွတ်သွားမလားဒါမှမဟုတ်လေတခါလေရွာပြန်ပြီးတော့မိို့ဖောက်ဦးနဲ့ပဲနေတော့မယ်ဆိုတော့လှုပ်ချွေးတယ်ဆိုတော့အချောင်းပြမလားဆိုတော့အဲ့ဒါတွေအားလုံးကဖြစ်နိုင်ခြေရှိတယ်ဖြစ်ရှင်းချက်တွေပဲဆိုတော့အဲ့ဒါတွေလည်းထည့်စဉ်းစားကြပါဆိုတော့ဒါပေမဲ့ကျွန်တော်ကဆက်ပြီးတော့ပြောချင်တာကခစ်အစားဆုံးနီလန်းနှစ်လန်းကိုလူတွေလူငယ်တွေကောင်းထဲမှာဂျင်ဆက်တွေကောင်းထဲမှာစဉ်းစားနေတဲ့ဟာကိုပထမဆုံးနီလန်းကတော့နိုင်ငံခြားထွက်ကြတာအလွှာအသီးသီးနော်ပတ်စံမရှိတဲ့လူကလည်းဂျပန်ချီးပြီးတော့နေဆက်ကနေယူရီးယားသွားကြမယ်မလေးရှားသွားကြမယ်ပတ်စံရှိတဲ့လူကလည်းလေဆိပ်ကနေပြီးတော့မှယူရီးယားဖြစ်ဖြစ်ဂျပန်ဖြစ်ဖြစ် UK အင်္ဂလန်ဖြစ်ဖြစ်ဩစတြေးလျ US သွားကြမယ်ကျောင်းသားလုံးမယ်ဒါမှမဟုတ်အလုပ်လုပ်မယ်အဲ့လိုသွားဖို့ကြားတဲ့အတိုင်းပဲနော် passport တအားလျှောက်တအားလုံးလူတွေလည်းဒုက္ခတွေဖြစ်ပြီးတော့မှနိုင်ငံခြားကိုထွက်မလားဆိုတာအဲ့ဒါကတော်တော်ကိုလူတွေစဉ်းစားကြတယ်မိဘတွေစဉ်းစားတယ်နီလာ
ဟုတ်ကဲ့ဆရာအခုလိုမျိုးဒီသမိုင်းနဲ့ဖြစ်ခဲ့တဲ့ဥပမာနီလာရောတွေ့ပြီလားဆရာ
အဲ့မှာကျွန်တော်စကလုံးတစ်ခုကိုသတိရတယ် Exodus ဆိုတာလွန်ခဲ့တဲ့အနှစ်2000လောက်ကမင်းစိုးမင်းကြီးအောက်ကနေပြီးတော့ဂျူးတွေထွက်ပြေးကြတာအဲ့ဒါ Exodus ပဲနိုင်ငံ Egypt ကနေပြေးကိုပြေးရတာအဲ့နောက်တစ်ချက်ကရှိသေးတယ်တခြား popular ဖြစ်တဲ့တစ်ချက်ကိုဟိုပွင့်ပွင့်လင်းလင်းပြောရရင်တော့ဒီလူမြောက်ဒေတာဒါမှမဟုတ်တော်လိုင်းရေးဒေတာဒါမှမဟုတ် ERO တွေပေါ့နော်တိုင်းရင်းသားဒေတာတွေမှာသွားပြီးတော့ခိုးလုံမလားနော်ဟိုတောခုကိုပြောတာမဟုတ်ဘူးတိုက်ခိုက်ဖို့ပြောတာမဟုတ်ဘူးခိုးလုံကြလားနော်ဒါမှမဟုတ်လဲကိုစိတ်ပိုင်ရင်လဲကိုဘက်ကနေပြီးတော့ဝင်ပြီးတော့မှပြန်ချမယ်ဆိုတော့အဲ့လိုစဉ်းစားတဲ့လူတွေလေကလေးတွေလေအများကြီးပဲဆိုတော့တော်တော်များများ option ရှိတော့နောက်ဆုံး option လေးကျတော့ဟိုတမိုင်းမှာဒီဂျူးတွေကိုနယ်သာလန်မှာပိတ်ပလိုက်တော့ Anna Frank ဆိုတာအဲ့ဒီလိုဂျူးတွေကအခုကျွန်တော်တို့လိုပဲ option တွေစဉ်းစားကြတယ်ဟိုစောစောစီစီအမေရိကထွက်သွားနိုင်တဲ့ဂျူးတွေကတော့အဆင်ပြေတယ်ခင်ဗျဥပမာ Einstein ဆိုလေ1930ကျော်ကအမေရိကထွက်သွားတော့သူအဆင်ပြေတယ်ဒါပေမဲ့ Anna Frank ဆိုတဲ့ကလေးမလေးကသူတို့မိသားစုက Amsterdam မှာပဲပုံနေတဲ့ option ကိုသူတို့ရွေးလိုက်တော့တနာပါလေဖန်ခံရပြီးတော့တည်သွားကြတယ်ဆိုတော့အဲ့ဒီလိုဟာမျိုးတွေလေဒီတချို့ကပုန်းနေတာလည်းရှိတယ်ဗျာဆိုတော့ပုန်းနေတဲ့ဟာကလည်းမိသွားရင်ထောင်ထဲရောက်သွားမယ်လူချင်းလည်းလွတ်သွားမယ်ဆိုတော့အမလေး option တွေအများကြီးပဲဆိုတော့ကျွန်တော်ရဲ့ပြောချင်တာကတော့ဒီ solution တွေကိုစဉ်းစားရတဲ့အချိန်မှာရုပ်တရက်သွေးပူပြီးတော့စွတ်ပြီးတော့မလုပ်လိုက်ပါနဲ့ကို့မှာဖြစ်နိုင်ကြီးကိုနဲ့ဒေတာနဲ့ကို့မိသားစုနဲ့ကို့ရဲ့အခြေအနေနဲ့ကြိုက်တဲ့ဖြစ်ရှင်းချက်ကိုစနစ်တကျခေါင်းအေးအေးချင်းကပ်ပြီးတော့မှ step 4 action အဲ့ဒီကိစ္စကိုလက်တွေ့ကြကြစေပေါ့နော်ဒီဒီ
လုံခြုံမှုအရှိစီအနေနဲ့ကင်းကင်းပါဆရာ
လုံခြုံမှုအနေနဲ့ကင်းကင်းလည်းဖြစ်သွားအောင်အကောင့်ထည့်ဖို့က step 4ခင်ဗျာ
ဟုတ်ကဲ့အဲ့တော့နောက်ထပ်အရေးကြီးတာတော့ပြောဖို့ရှိအောင်လားဆရာ
ဒီစိတ်ပိုင်းဆိုင်ရာလက္ခဏာတွေဒီ stress တွေစိတ်ဖိစီးမှုတွေဖြစ်လာရင်တော့ပထမဆုံးလုပ်တင်တာကတော့ကျွန်တော်တို့ဒီ stress management ဆိုတာစိတ်ဖိစီးမှုကိုကုသတဲ့ကုထုံးလေးရာနေစတာလေမှမအောင်ခင်ဗျာ ွယ်လေလေးပဲ lifestyle ကိုယ့်ရဲ့နေ့တူဝလုပ်တဲ့အေးဝါဝအေးရမယ်အိပ်မှန်မယ်အစားမှန်မယ်ကိုယ်လည်းလှရှားအားကစားလေးလည်းမရက်လိုက်နဲ့စိတ်တက်ချလို့အဲ့ဒါလေးလည်းဆက်လုပ်မယ်ပြီးတော့မှအရက်တောက်တာတို့မူရစီဝါတို့အဲ့ဒါလေးလည်းမလုပ်နဲ့နောက်ပြီးတော့တယောက်တည်း isolate ပေါ့နော်ကိုယ့်ဟာကိုယ်တယောက်တည်းနေပြီးတော့စိတ်တည်ညစ်လို့တကားပိတ်ပြီးတော့လည်းမနေနဲ့မိသားစုနဲ့ဒီမိတ်ဆွေတွေနဲ့စကားလည်းပြော philosophy နဲ့ကိုယ့်ရဲ့စိတ်ချမ်းသာရေးကိုဒီစိတ်သက်တည်ချမသွားအောင်တအားကြီးပူပန်တာတွေအလွန်အကျွံဖြစ်မသွားအောင်ထိန်းထားတဲ့ဟာလေးကိုလည်းအရှင်လုတ်တင်နေခင်ဗျာအဲ့လိုလုတ်လိုက်တာကတော့အရေးကြီးတဲ့အခြေခံစိတ်ချမ်းသာရေးစောင့်ရှောက်မှုဆိုတာပြီးပြီဆိုမှတော့ဒီပြက်တနာကိုတဲ့တဲ့လက်တွေ့ကြကြရင်ဆိုင်ဖို့ကျူစားရမယ်လို့မြင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ဆရာအဓိကကတော့ဒီလူချက်မကြီးစိတ်ချက်မကြီးနဲ့လည်းအဓိကပတ်သက်နေတော့စိတ်အရင်ချက်မှာမှလူလည်းချက်မှာပြီးတော့ခုနကအဖြေကိုရှာနိုင်မဲ့လက်တွေ့လုံနိုင်မဲ့သဘောပေါ့ဆရာနော
်မှန်နေခင်ဗျာဒီအခြေခံအချက်ကတော့လွတ်လို့မရဘူးအဲ့ဒီကနေစပြီးတော့မှခေါင်းလဲအေးသွားပြီဆိုတဲ့အချိန်ကျတော့မှဒီစစ်မှုမထမ်းမနေရဆိုတဲ့ပြဿနာကြီးကိုတည်တည်ချာချာရင်ဆိုင်ဖို့ဟိုဒီကျွန်တော်နောက်ဆုံးတစ်ချက်တော့ပြောချင်တယ်ငွေရေးချေးအစဉ်ပြေတယ်အဆက်အသွယ်ကောင်းတယ်ဟဲ့လားနိုင်ငံသားကိုလွယ်လွယ်ကူကူချူချူစားနဲ့ထွက်သွားနိုင်တဲ့ကလေးတွေကသူတို့ကလည်းကျွန်တော်ဆုမွန်တောင်းတယ်ကို့ဘဝတလန်းတွေချူစားကြပါဒါမဲ့ပို့ပြီးတော့ကျွန်တော်လေးလေးနက်နက်နောက်ဆုံးပြောချင်တာလလုံလက်စားတွေအခြေခံလူတန်းစားတွေငွေရေးချေးအစဉ်သက်မရှိတဲ့လူတန်းစားတွေယိုယိုအေးအေးချူချူစားနေတဲ့မိသားစုတွေလူငယ်လေးတွေကိုကျွန်တော်ကပြည်သူအများစုဖြစ်တဲ့အတွက်ပြောချင်တယ်ကို့ရဲ့ကျွန်မဆိုတာကကိုဖြစ်ကျင်တယ်လို့ကြိုးစားပြီးတော့ဖန်တီးလို့ရတယ်လို့ကျွန်တော်အကြံပေးခြင်းနဲ့ဆိုတော့ခုနကဖြည့်ရှင်းတဲ့နည်းလမ်းတွေကိုကြိုးစားပြီးတော့စဉ်းစားပါကို့မိသားစုကို့ကလေးတွေအတွက်ကိုခေါင်းချင်းရိုက်ပြီးတော့ဖြည့်ရှင်းကြပါလို့အကြံပေးခြင်းနဲ့အားလဲအားပေးခြင်းနဲ့ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ